င်းပြည်နယ်ကော့ဂရိတ်မြောက်တွေအတွင်းက2023နိုဝင်ဘာလကစပြီးပိတ်ထားတဲ့အာရှလန်ပြန်ဖွင့်နိုင်ရေးကုန်သွယ်ရေးဇုံထျောက်စွာအလုပ်လုပ်နိုင်ရေးအတွက်စစ်ကောင်စီဘက်ကတိုက်အင်အားအလုံးရင်းနဲ့ကော့ဂရိတ်ဘက်ကိုတက်လာပြီးတော့အင်အားဖြည့်တင်းတာတွေစီးရေးအတွက်ပြင်ဆင်တာတွေလုပ်နေတယ်လို့ဒေတာကံတင်းတွေကဆိုပါတယ် VW သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ
်ကရင်ပြည်နယ်ကော့ဂရိတ်မြောက်ရီအတွင်းကအာရှလန်ပြန်ဖွင့်နိုင်ရေးအတွက်မြန်မာစစ်ကောင်စီဘက်ကတပ်အင်အားအလုံးအရင်းနဲ့ဒီအပိုင်းတွင်အင်အားဖြည့်တင်းလာကြောင်းမကြခင်မှာတော့တိုက်ပွဲတွေပြင်းထန်လာပွဲရှိတယ်ဆိုပြီး KNL PDF စတဲ့ပူးပေါင်းတပ်ဖွဲ့တွေကဆိုပါတယ်တပ်အင်အားတွေကတော့စစ်မှုထမ်းဥပဒေနဲ့စုဆောင်းထားတဲ့တပ်သားတစ်တွေများတယ်လို့လဲဆိုပါတယ်ခမန်းအင်အား900ထက်မနည်းတက်လာတယ်ဆိုပြီးပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးက VOA ကိုပြောပါတယ်
900လောက်အစီ30ကျော်နဲ့တက်လာတယ်ဆိုကြားတယ်။သူခံရနေစတက်လာကြတယ်။အကောင်ကြီးကိုချီတက်လာတယ်။ကောင်ကြီးမှာအင်အားစုဖွဲ့မှုတွေလုပ်ပြီးတယ်။ဟုတ်တယ်အဲ့ဒီရဲ့သူ့ရဲ့ယူရချက်ကအော်လီယာစစ်စင်ဒီပေါ့နော်။အော်လီယာစစ်ကြောင့်မြောက်လီကိုသိမ်းဖို့အာရှလန်ကိုပြန်ဖွင့်နိုင်ဖို့တိုးစားနေတာဖြစ်တယ်။အဲအဲ့လောက်တော့ကျွန်တော်ရရှိတာဟုတ်တယ်။တော့အာရှလန်ပြန်ဖွင့်နိုင်ဖို့ကုန်သွယ်ရေးဆောင်မှုထိရောက်စွာဆောင်ရွက်နိုင်ဖို့ပေါ့နော်သူတို့ရဲ့ယူရချက်ကဒါပေါ့ဟုတ်တယ်
လက်တလုံးမှာတော့တိုက်ပွဲတွေမပြင်းထန်သေးပေမဲ့နေ့စဉ်တော့တိုက်ပွဲတွေရှိနေကြောင်းအခုတက်လာတဲ့စစ်ကောင်စီရဲ့တပ်သားတစ်တီဟာအတင်းအကျပ်စုဆောင်းလာတဲ့တပ်အင်အားတွေနဲ့တက်လာတာဖြစ်တယ်လို့လည်းပြောပါတယ်
။ဟုတ်လို့စေချီတော့ကြီးမားတဲ့တိုက်ပွဲတော့ရှိကြိုကြားကြိုကြားနေတော့ရှိနေတယ်။ဒီကိုယ်ကလေးကအထိုင်စခန်းတို့အဲ့အမျိုးကြီးရှိတယ်။ဒီတက်ကြီးမားတဲ့အင်အားကိုလည်းသူတို့တက်ခဲ့တယ်။ဒါနဲ့လန်ထွက်သွားတယ်သူတို့ထိုးစစ်မဆင်းနိုင်ဘူးကျွန်တော်တို့ရအနေနဲ့ချေပုံနိုင်ခဲ့တယ်တက်ဆုတ်သွားတယ်အခုတစ်ဖက်ပြန်လာတဲ့အင်အားတွေကကျွန်တော်တို့စစ်မှုထမ်းဥပဒေနဲ့ဖွဲ့စည်းထားတဲ့ရဲဘော်အစ်စ်အများများစွာပါတယ်အတက်မပြေကလေးတွေပါတယ်အဲ့ဒီအတွက်တော့ကျွန်တော်တို့ဘက်ကတော့ဆိုရင်ကြောင်မရှိဘူးကျွန်တော်မှလည်းဖွဲ့ရင်းရဒီတော့ပြင်ဆင်တာအဆင်နဲ့ရှိတဲ့အတွက်ကျွန်တော်ဒီနေရာကိုအချိန်မီချိန်မုန်းနိုင်ရလို့ညွှန်နေတယ်
ရင်ခွဲတောင်ရေဘူးကော့ဂရိတ်ဘက်ဒီမှာတိုက်ပွဲတွေနေ့စဉ်ဖြစ်နေပြီးစစ်ကောင်စီရဲ့ဌာနဆိုင်ရာအတော်များများကတော့ပိတ်ထားရပြီးစခန်းချရာနေရာတွေမှာဌာနဆိုင်ရာလုပ်ငန်းတွေကိုလုပ်ကိုင်နေကြပါတယ်ဒေသခံတွေကတော့တိုက်ပွဲတွေအပြင်းထန်ဖြစ်လာနိုင်တယ်ဆိုပြီးတိမ်းရှောင်နေသူတွေများလာပါတယ်ထိုင်းမြန်မာနိုင်ငံကုန်သွယ်ရေးအတွက်အဓိကရည်ရွယ်ပြီးဖွင့်ထားတဲ့ကော့ဂရိတ်မြောက်ရီအာရှလန်ဟာ2023ခုနှစ်နိုဝင်ဘာလကစပြီးအရက်သားခီးသွားတွေကိုပါသွာလာခွင့်မပြုဘဲပိတ်ထားခဲ့တာပါစစ်ကောင်စီနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တို့ဟာစစ်တပ်အာဏာသိမ်းပြီးတဲ့နောက်တိုက်ပွဲတွေပြန်ဖြစ်လာသလိုစီရေးအရကောကုန်သွယ်ရေးအရပါအရေးပါတဲ့အာရှလန်ကိုလည်း KNU ဘက်ကပိတ်ပင်ထားတာဖြစ်ပါတယ်ရှင်